Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်အောက်တိုဘာလ16ရက်တနင်္ဂနွေနေ့ညနေခင်း VOR American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါစီးရီးယားပြည်ရင်းစစ်ကိုဘလို့ရက်စဲနိုင်မလဲဆိုတဲ့အပေါ်အမေရိကန်နဲ့ဥရောပမဟာမိတ်တွေလန်ဒန်မြို့တော်မှာဒီကနေ့ဆွေးနွေးနေကြပါတယ်မြောက်ကိုရီးယားရဲ့မနေ့ကတာလပ်ပစ်ဒုံးကျည်ပစ်လို့ဆန်းသတ်မှုအပေါ်တောင်ကိုရီးယားနိုင်ငံကပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကတော့နိုင်ငံတကာအစည်းအဝေးတွေတက်ရောက်ဖို့အိန္ဒိယနိုင်ငံကိုဒီကနေ့ဆက်ရောက်သွားပြီဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီကနေ့သောတာရှင်နေနာဆီယာမာကတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံခီးစဉ်ဒီကနေ့စတင်ပါတယ်ဒေတာရင်းအစည်းအဝေးတွေတက်ရောက်ဖို့ရှိပြီးတော့နိုင်ငံတော်ချစ်ကြည်ခီးစဉ်ဖြစ်သွားရောက်မဲ့ပထမဦးဆုံးနိုင်ငံခေါင်းဆောင်တဦးရဲ့ဒီခီးစဉ်အပေါ်မှာဘလို့သုံးသပ်မှုတွေရှိပါသလဲ
အိန္ဒိယကသူတို့ရဲ့ကြည့်မြော်မူဝါဒပေါ့နော် look east ဆိုတဲ့မူဝါဒရှိပါတယ်အထူးသဖြင့်တော့မြန်မာပါဝင်ကျွန်တော်တို့ဒီအရှိတ်ဘက်နိုင်ငံတွေနဲ့ပို့ပြီးတော့တိုးဆက်ဆံမယ်ဆိုတဲ့အနေနဲ့
မြန်မာနိုင်ငံရဲ့အကဲခတ်ဥအောင်ပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်စကိုင်းတိုင်းကအမြန်ရေရင်နစ်မြုပ်တဲ့သတင်းနောက်ဆုံးရအခြေအနေကိုနားဆင်ရဖို့ရှိသလိုနောက်ပိုင်းမှာလည်း VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို DVB Democratic မြန်မာအသံရဲ့ရုပ်သံပေါ်မှာပြန်လည်လွှင့်ထုတ်ဖို့ MOU လက်မှတ်ရေးထိုးလိုက်တဲ့သတင်းအပြည့်အစုံကိုတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံကမနေ့စနေနေ့ကတာလပ်ပစ်ပဲ့တင်းတပ်ဒုံးကျည်စမ်းသပ်ပစ်လုခဲ့မှုအပေါ်တောင်ကိုရီးယားနိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ဒီစမ်းသပ်မှုဟာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရှင်းရှင်းလင်းလင်းချိုးဖောက်လိုက်တာဖြစ်တယ်လို့ရန်စားတဲ့တရားမဝင်လောက်ရတစ်ခုလည်းဖြစ်တယ်လို့တောင်ကိုရီးယားပူရက်စီဥစီချုပ်များအဖွဲ့ရဲ့ကဒီကနေ့တနင်္ဂနွေနေ့မှာထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မနေ့စနေနေ့ကမြောက်ကိုရီးယားရဲ့တာလပ်ပစ်ပဲ့တင်းတပ်ဒုံးကျည်စမ်းသပ်ပစ်လို့ဖို့စ조사ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်လို့အမေရိကန်စစ်တပ်ကအစောပိုင်းမှာပြောဆိုထားပါတယ်။မြောက်ကိုရီးယားအနောက်မြောက်ပိုင်းဒေသမှာမနေ့စနေနေ့လေကဒုံးကျည်ပစ်လို့ဖို့စ조사နေတာကိုစောင့်ကြည့်စနစ်တွေကနေသိရှိရတဲ့အကြောင်းအမေရိကန်မဟာဗျူဟာဌာနကပြောသလို NORAD မြောက်အမေရိကလေကြောင်းကာကွယ်ရေးဌာနချုပ်ကလည်းဒီဒုံးကျည်ဟာမြောက်အမေရိကတိုက်အတွက်တစုံတရာချင်းချောင်နိုင်တဲ့အနေအထားမရှိကြောင်းစစ်ဆေးတွေ့ရှိရတယ်လို့ပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့ရန်စမှုတွေနဲ့ပတ်သက်ရင်အမေရိကန်ပြည်ထောင်စုကအမြဲတည်းနဲ့စောင့်ကြည့်နေကြောင်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်။ဒါ့အပြင်အရှေ့မြောက်အာရှဒေသလုံခြုံမှုရှိစေဖို့အတွက်မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယား၊ဂျပန်တို့နဲ့အတူအမေရိကန်ကလက်တွဲဆောင်ရွက်နေတဲ့အကြောင်းလည်းပြောပါတယ်။အခုပြစ်လို့ဖို့စ조사တဲ့မြောက်ကိုရီးယားရဲ့ဒုံးကျည်ဟာမိုးစတန်တာလပ်ပစ်ဒုံးကျည်ဖြစ်ပြီးကူဆောင်းမြို့အနီးကနေပြစ်လွတ်တာဖြစ်ကြောင်းအမေရိကန်စစ်ဖက်အရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့လက်ရှိနဲ့လက်တလောဒုံးကျည်စမ်းသပ်ပြစ်လို့မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချတဲ့အကြောင်းအမေရိကန်စစ်ဌာနချုပ်ပြောခွင့်ရပင်တဂွန်ပြောခွင့်ရအမေရိကန်ရေးတပ်တမှုကြီး Grey Rose ကလည်းပြောဆိုထားပါတယ်ရှင
်။ Islamic ဆွေးရောက် IS အဖွဲ့ထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံမြောက်ပိုင်းမြို့ကိုတူရကီကျောရောင်နောက်ခံပေးတဲ့ဆီးရီးယားသဘုံတွေတိမ့်ပိုက်လိုက်နိုင်တဲ့နေ့မှာပဲအမေရိကန်နိုင်ငံသားကြီးဝင်ကြီးဟာ6နှစ်ထဲရောက်လာပြီးဖြစ်တဲ့ဆီးရီးယားပြည်ရင်းစစ်ရက်စဲနိုင်ဖို့ရည်ဆွေးနွေးဖို့အတွက်တနင်္ဂနွေနေ့မှာလန်ဒန်မြို့မှာအမေရိကန်နဲ့ဥရောပမဟာမိတ်တွေနဲ့ဆွေးနွေးနေပါလေ။အမေရိကန်နိုင်ငံသားကြီးဝင်ကြီးဟာဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့အစည်းအဝေးထဲမှာရုရှားနိုင်ငံသားကြီးဝင်ကြီးဆာဂေးလက်ဗရော့နဲ့တွေ့တဲ့အပြင်တခြားရှေ့လေပိုင်းဒေသခေါင်းဆောင်တွေကိုဒီအရင်ရက်တွေမှာတွေ့ဆုံပြီးအမြန်ဆုံးဆောင်ရွက်ရမယ်ဆွေးနွေးပွဲတချို့ရခဲ့ပေမဲ့အသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိခဲ့ပါဘူး။ဒီဆွေးနွေးပွဲကိုအလက်ပိုမြို့တော်မှာအပြည့်ရရေးသဘောတူညီချက်ပြည့်ပြည့်ခဲ့ပြီးတရင်းနှစ်ပတ်မပြည့်ခင်ဆွစ်ဇာလန်နိုင်ငံလိုဇန်းမှာစတင်ခဲ့တာဖြစ်ပါလေ။စစ်ပွဲကြောင့်လုံးဝပျက်စီးလူနီးပါးဖြစ်နေတဲ့ Syria မြို့တော်အလက်ပိုမှာအပြည့်ရရေးလက်တွေ့ဆောင်ရွက်နိုင်ဖို့စိစက်ညှိနှိုင်းသူတွေအပြင်းထန်ကြိုးပမ်းဆောင်ရွက်နေကြတယ်လို့သတင်းတောက်တီနဲ့တွေ့ဆုံရမှာအမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကပြောဆိုခဲ့ပါတယ
်။ပင်လယ်နီတဲကအမေရိကန်စစ်သင်္ဘောတစ်စင်းကိုရေမြနိုင်ငံကမ်းလွန်ပြင်ကနေ cruise ဒုံးကျည်တွေနဲ့ထပ်ပြီးတိုက်ခိုက်ခံရတယ်လို့အမေရိကန်ထိပ်တန်းရေတပ်ဗိုလ်ချုပ်ကြီးတဦးကပြောဆိုလိုက်ပါတယ်။အမေရိကန်ဖြတ်သင်္ဘော USS Mason ကိုမနေ့စနေနေ့ကပဲ့တင်းဒုံးကျည်တွေနဲ့ပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရပေမဲ့ထိမှန်ခဲ့ခြင်းမရှိဘူးလို့ရေတပ်စစ်စင်ရေးဆိုင်ရာအကြေအကဲဗိုလ်ချုပ်ကြီးဂျွန်ရစ်ချတ်ဆန်ကပြောဆိုတာဖြစ်ပါတယ်။ ဒီတိုက်ခိုက်မှုဟာဆိုရင်ပင်လယ်နီတဲကအမေရိကန်ရေတပ်သင်္ဘောတွေကိုပြီးခဲ့တဲ့သတင်းပတ်အတွင်း၃ချိန်မြောက်တိုက်ခိုက်မှုလည်းဖြစ်ပါတယ်။အောက်တိုဘာလ၉ရက်နေ့ကတိုက်ခိုက်မှုမှာအမေရိကန်ဖြတ်သင်းဘော USS Mason ရော USS Ponce ရောထိခိုက်မှုမရှိခဲ့သလိုပြီးခဲ့တဲ့ပုတ်ထုံးနေ့တိုက်ခိုက်ခံရမှုအတွင်းမှာလည်းအမေရိကန်ရေတပ်သင်္ဘောတွေထိခိုက်မှုမရှိခဲ့ဘူးလို့အမေရိကန်အာဏာပိုင်တွေကပြောပါတယ်။မနေ့စနေနေ့တုန်းကတော့ရေတပ်ဗိုလ်ချုပ်ဂျေရစ်ချဆန်ကအခုနောက်ဆုံးတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအသေးစိတ်ပြောဆိုခဲ့ပေမဲ့လည်းဒုံးကျည်ဗနစင်းနဲ့တိုက်ခိုက်ခံရတယ်လဲဆိုတာကိုတော့မပြောခဲ့ဘူးဆိုပြီး military.com website ကဖော်ပြပါတယ်။ American ဖြတ်သင်းဘော USS Mason နဲ့ကုန်းရီနှစ်တန်သဲယူပို့ဆောင်ရေးသင်းဘော USS Ponce တို့တိုက်ခိုက်ခံရမှုနောက်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမအောင်မြင်ခဲ့တဲ့တိုက်ခိုက်ခံရမှုတွေကိုလက်တုံပြန်တဲ့အနေနဲ့အမေရိကန်စစ်သင်္ဘော USS Nessie ကပြီးခဲ့တဲ့ကြာသပတေးနေ့ကဒုံးကျည်တွင်နဲ့ပြန်လည်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အမေရိကန်တို့ရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုတွေကတော့အီရန်တို့ထောက်ပံ့ပေးထားတဲ့ဟူသီသဘုံတွေထိန်းချုပ်ရာယီမန်နိုင်ငံတွင်းကရေဒါစခန်း၃ခုကိုပစ်မှတ်ထားတိုက်ခိုက်တာဖြစ်ပါတယ်။အဲ့ဒီကြာသပတေးနေ့မှာပဲအီရန်တို့ကပင်လယ်နီအတွင်းမှာစစ်သင်္ဘော၂ဆင်းကိုချထားခဲ့ပေမဲ့လည်းအရေးပါတဲ့ရေလမ်းကြောင်းတွေကိုကာကွယ်ပေးဖို့ရည်ရွယ်လို့ဆောင်နာတာဖြစ်ပါတယ်လို့ခုခံပြောဆိုခဲ့ပါတယ်ရှင်။
မနေ့စနေနေ့တုန်းကအီရန်နိုင်ငံဘက်ဒက်မြို့မှာရှီယက်မွတ်စလင်ဘာသာဝင်တွေကိုအသေးခံဘုံးခွဲသမားတယောက်ရဲ့ဘုံးခွဲတိုက်ခိုက်မှုကြောင့်လူ35ယောက်ထက်မနေ့သေဆုံးပြီး50ကျော်ဒဏ်ရာရသွားပါတယ်။ဘက်ဒက်မြောက်ပိုင်းအယ်ရှာဘပ်ဒေသမှာဖြစ်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့ပြောဆိုချက်တွေအရထိခိုက်ဒဏ်ရာရသူအရေအတွက်တိကျတိုးလာနိုင်တဲ့အခြေအနေရှိနေပါတယ်။ Islamic State အဖွဲ့လို့နာမည်တက်ထားတဲ့အဖွဲ့ကတော့ဒီတိုက်ခိုက်မှုကအာဇာနီအကိုရောအဘူဟာဘတ်အယ်ရကီအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုဖြစ်တဲ့နေရာကသတင်းပို့ချက်တီးရအသေးခံတိုက်ခိုက်သူဟာဝိယွတ်နေတဲ့ရှီယက်အရှူရာမွတ်စလင်ဝိပုသူတွေအများကြီးရှိတဲ့လူအုပ်ကြီးတွေကိုဘုံးအပြည့်တတ်ထားတဲ့ကပတ်ကိုစနစ်တမ်းဖြုတ်ပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တမန်တော်မိုဟာမက်မြေတော်ဟူစိန်တည်ဆုံးခဲ့တဲ့အထိမ်းအမှတ်ကျင်းပနေတဲ့လူအုပ်ကြီးနဲ့ဒေသခံတယောက်ရဲ့အတုပအခမ်းအနားတက်တဲ့လူအုပ်တွေအပြည့်ရှိနေတဲ့နေရာကိုအသေးခံဘုံးခွဲသမားကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာတေဆုံးခဲ့ရတဲ့အပြစ်မဲ့သူတွေအတွက်ဝန်ထမ်းကြောင်းနဲ့အကြမ်းဖက်တိုက်ခိုက်မှုကိုရှုံချတဲ့အကြောင်းအမေရိကန်နဲ့အီရန်နိုင်ငံတွေကကြေညာခဲ့ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အိန္ဒိယနိုင်ငံဂိုဟာမြို့မှာကျင်းပမဲ့ဘင်္ဂလားပင်လယ်ကွေ့ဒေသတွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေး BIMSTEC အစည်းအဝေးနောက်ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကပူးပေါင်းအဖွဲ့BRICS နဲ့ BIMSTEC ခေါင်းဆောင်တွေရဲ့ညီလာခံကိုတက်ရောက်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါမ်ဆန်းစုကြည်ဒီကနေ့တနင်္ဂနွေနေ့မှာအိန္ဒိယနိုင်ငံကိုဆက်ရောက်သွားပြီဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့သွားရောက်တဲ့ဒေါမ်ဆန်းစုကြည်ရဲ့၃ရက်ကြာအိန္ဒိယခီးစဉ်အတွင်းဒေတာတွင်းနဲ့စီးပွားရေးဖွံ့ဖြိုးမှုအကောက်နဲ့နိုင်ငံကြီး၅နိုင်ငံတို့နဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံလာမှာတော့လုံခြုံရေး၊ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးကိစ္စတို့ကိုအာရုံစိုက်ဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ဘင်္ဂလားပင်လယ်ကွေ့ဒေသတွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေး BIMSTEC အစည်းအဝေးမှာတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာလည်းတက်ရောက်မှာဖြစ်တာကြောင့်လက်ရှိဖြစ်ပေါ်နေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့ကအကြမ်းဖက်မှုတွေကိုလည်းဒေါက်ဆန်းစုကြည်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ရှင်
။အောက်တိုဘာလဒုတိယပတ်ထက်မှာရခိုင်ပြည်နယ်နောက်မြောက်ဖက်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်ခရိုင်မှာအကြမ်းဖက်သမားတွေကနေကြားဆောင်ရဲတပ်ဖွဲ့စခန်းတချို့ကိုတိုက်ခိုက်ခဲ့တဲ့အချိန်ကစပြီးအဲ့ဒီဒေသမှာမတည်ငြိမ်မှုပြဿနာတွေဇက်တိုက်ရှိခဲ့ပြီးတော့တင်းမာမှုရှိန်လဲမြင့်မားနေစေဖြစ်ပါတယ်။မနေ့စနေနေ့ကရဲရာရှိ၃ယောက်ကိုဓားလက်နဲ့ကင်ဆောင်သူတွေတိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာနေထိုင်တဲ့အစ္စလမ်အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်မယ်လို့မြန်မာတပ်မတော်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်သူတွေကတော့အခင်းဖြစ်တဲ့နေရာမှာပြစ်ခတ်ခံပြီးသေဆုံးခဲ့ပါတယ်။မောင်းတော်ဒေသမှာဇက်တိုက်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေထဲမှာပြီးခဲ့တဲ့အပတ်တည်းလုံခြုံရေးတပ်ဖွဲ့ရဲ့တိုက်ခိုက်နှိမ်နှင်းမှုကြောင့်တေဆုံးသူစုစုပေါင်း29ယောက်ရှိတယ်လို့နိုင်ငံပိုင်သတင်းမီဒီယာကကြေညာပါတယ်။မြန်မာအစိုးရရဲ့သတင်းထုတ်ပြန်ချက်အရမွတ်စလင်အများစုနေထိုင်ရာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာဖြစ်ခဲ့တဲ့အကြမ်းဖက်စီးနင်းတိုက်ခိုက်မှုတွေကိုတာလီဘန်အကြမ်းဖက်သမားတွေတင်နန်းပေးထားတဲ့အစွန်းရောက်အကြမ်းဖက်သမားတွေလှုပ်ဆောင်တာဖြစ်ပါတယ်။ဒေသခံအစွန်းရောက်400လောက်ဟာ ရှိလေပိုင်းဒေတာကပုဂ္ဂလိကငွေကြေးထောက်ပံ့မှုကူညီယူပြီးလနဲ့ချီလေးကျင်ပေးတဲ့အကြံဖက်သင်တန်းတက်ရောက်ခဲ့ပြီးတော့အခုလိုတိုက်ခိုက်မှုတွေကိုကျူးလွန်ခဲ့တာဖြစ်ပါတယ်လူခွင့်ရေးအဖွဲ့တချို့ကတော့တက်မတော်ရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်ပြောဆိုကြပါတယ်တစ်ချိန်တည်းမှာမောင်တော်ဒေတာမှာတော့ဒေတာကံပြည်သူတွေနေရွှန့်ခွာထွက်ပြေးပြီးဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်ဒီလိုထွက်ပြေးနေရတဲ့အပြစ်မဲ့ပြည်သူတွေထဲမှာအကြံဖက်သမားမဟုတ်တဲ့မွတ်စလင်တွေလည်းပါဝင်ပါတယ်မောင်နှောစိတ်ကမ်းမှာအလုလုတဲ့မွတ်စလင်တို့ကသူတို့အလုမလုနိုင်ပဲထွက်ပြေးနေရတာ၅ရက်လောက်ရှိပြီလို့ပြောဆိုပါတယ်အခုသတင်းပတ်ထဲမှာပဲမောင်နှောမျိုးလေးမိုင်ကွာကန်တာရအထက်ဒေသခံမျိုးရသားចောင်းဆရာတယောက်ပြစ်ခတ်ခံခဲ့ရပါတယ်မကြသေးရင်ကလည်းရခိုင်ပြည်နယ်အနောက်မြောက်နယ်စပ်မောင်နှောမျိုးနယ်လိပ်အိုင်ရွာမှာမနေ့စနေနေ့ကလုံခြုံရေးကင်းလှည့်နေတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုချောင်းမြောင်းတိုက်ခိုက်ခဲ့တဲ့အမျိုးသားတယောက်နဲ့အမျိုးသမီးနှစ်ယောက်ကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တယ်လို့မြမဆိုးရထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။အောက်တိုဘာ9ရက်ကစလို့မောင်တော်ဒေတာတွေမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေဟာအကာမူမူဂျီဟီဒင်အဖွဲ့ကနေလှုပ်ဆောင်နေတာဖြစ်ပြီးနေမြေရှင်းလင်းမှုတွေကိုတပ်မတော်နဲ့နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေပါတဲ့ပူးပေါင်းစစ်ကြောင်းတွေကဆောင်ရွက်နေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်။
အမေရိကန်ဘဏ္ဍာရေးဆိုင်ရာလုပ်ငန်းစုကြီး Goldman Sachs ရဲ့အမှုဆောင်အရာရှိတွေကိုဒီမိုကရက်ပါတီရဲ့သမ္မတလား Hillary Clinton 2013ခုနှစ်အတွင်းပြောဆိုခဲ့တဲ့မိန့်ခွန်း၃ခုရဲ့စာသားအပြည့်အစုံနဲ့အတူရွေးကောက်ပွဲမွေးဆွဲစည်းရုံးမှုတွေမှာကျုံ့တွေ့ရမယ့်အခက်အခဲတွေကိုဘယ်လိုကင်တွယ်မလဲဆိုတဲ့အပေါ်သူမရဲ့မွေးဆွဲစည်းရုံးရဲ့အဖွဲ့ဝင်တွေရဲ့မှတ်ချက်တွေကိုအင်တာနက်အချက်အလက်ဖောက်ထွင်းရယူဖွင့်ချနေတဲ့ WikiLeaks ကထုတ်လိုက်ပါတယ်Mrs. Clinton ရဲ့မဲဆွဲစည်းရုံးရေးအဖွဲ့မန်နေဂျာရဲ့အီးမေးလ်ကိုပြီးခဲ့တဲ့သတင်းပတ်က WikiLeaks ကဖောက်ထွင်းခိုးယူပြီးဒီအချက်အလက်တွေကိုရယူဖွင့်ချတာဖြစ်ပါတယ်။ဘဏ်အလုံးမှုဆောင်တွေကို Mrs. Clinton ပြောဆိုခဲ့တဲ့ဘဏ်ဆိုင်ရာပြုပြင်ပြောင်းလဲရေးဥပဒေတစ်ခုပြဋ္ဌာန်းဖို့အတွက်အရေးပါတဲ့နိုင်ငံရေးဆိုင်ရာအကြောင်းအရာတွေနောက် Mrs. Clinton ကဘဏ်လုပ်ငန်းကဏ္ဍတွင်းကပုဂ္ဂိုလ်တွေကစီးမျဉ်းစည်းကမ်းတွေကိုတခြားလူတွေထက်ပိုသိပါတယ်လို့သူမရဲ့ပြစ်သက်ကိုမြှောက်ပြင်ပြောခဲ့တာတွေဟာပြဿနာရှိလာနိုင်တယ်လို့သူမရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဝင်တွေကထောက်ပြထားတာကိုလည်းပေါက်ကြားထွက်လာတဲ့အီးမေးလ်တွေမှာတွေ့ရပါတယ်ရှင
်တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကီထိုင်နဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုတော့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်နိုင်ငံတော်ဤတိုင်းမင်္ဂပုတ်ကိုဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်ဒီကနေ့စတင်လိုက်ပါပြီအိန္ဒိယနိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံဂိုဝါမြို့မှာကျင်းပမယ်ဘင်းစတတ်ဒေတာရဲအစည်းအဝေးဘရစ်ဘင်းစတတ်ထိပ်သီးဆွေးနွေးပွဲတွေကိုသူတက်ရောက်မှာပါဒေါအောင်ဆန်းစုကြည်အနေနဲ့အစိုးရသစ်လက်ထက်နိုင်ငံတော်ခေါင်းဆောင်တူအနေနဲ့ပထမဆုံးတရားဝင်ချစ်ကြည်သွားရောက်ခဲ့တဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးအိန္ဒိယမြန်မာနှစ်နိုင်ငံကြားဘလို့မျိုးအကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးနိုင်ခဲ့မလဲဆိုတဲ့အကြောင်းဆက်ပြောပြပေးပါမယ်ရှင်ဒီကနေ့အော်တိုဘာလ16ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းမှာပဲနိုင်ငံတော်ဤတိုင်းပြည်ငံပုတ်ကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့မှစီမံကိန်းနဲ့ဗန္နာယီဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နိုင်ငံသားရေးဝန်ကြီးဌာနနောက်စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနစောက်လုပ်ရေးဝန်ကြီးဌာနကတာဝန်ရှိပုဂ္ဂိုလ်တွေပါဝင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ရဲ့အိန္ဒိယနိုင်ငံခီးစဉ်စတင်ပြီးတော့နေ့လယ်ပိုင်းမှာတော့အိန္ဒိယနိုင်ငံကိုဆက်ရောက်သွားကြပြီဖြစ်ပါတယ်မြန်မာနိုင်ငံကိုစားပြုတက်ရောက်မဲ့ဘင်းစတစ်ဒေတာရဲ့အစည်းအဝေးနဲ့ Brisbin stick ထိပ်သီးဆွေးနွေးပွဲတွေအပြီးမှာတော့နိုင်ငံတော်ချစ်ကြည်ရေးခီးစဉ်ဖြစ်တဲ့အိန္ဒိယသမ္မတပရနက်မူခာဂျီနိုင်ငံသားရေးဝန်ကြီးဆုရှမာစဝါရက်စ်နဲ့တွေ့ဆုံမှုရှိသလိုနှစ်နိုင်ငံကုန်သွယ်စည်းဝါးတိုးမြှင့်နိုင်မှုအတွက်အိန္ဒိယစည်းဝါးရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမဲ့စည်းဝါးရေးဆွေးနွေးပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်ဒီခီးစဉ်အတွင်းမြန်မာအိန္ဒိယနှစ်နိုင်ငံနယ်စပ်ဒေသကလုံခြုံရေးနှစ်နိုင်ငံကုန်သွယ်စည်းဝါးဆက်ဆံရေးပို့ကုန်သွင်းကုန်တွေရဲ့အရေးတွေနဲ့ပတ်သက်လို့ဆွေးနွေးနိုင်ခြင်းရှိတယ်လို့ခန့်မှန်းနေကြပါတယ်နိုင်ငံတော်တိုင်ပင်ခံလည်းဖြစ်နိုင်ငံသားရေးဝန်ကြီးဖြစ်လည်းဝင်ယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အစိုးရသက်လက်တက်နိုင်ငံတော်ခေါင်းဆောင်တူအနေနဲ့ပထမဆုံးတရားဝင်ချစ်ကြည်ရေးသွားရောက်တဲ့ဒီခီးစဉ်အတွင်းမှာအိန္ဒိယနဲ့မြန်မာနိုင်ငံကြားဘလို့အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးနိုင်ခဲ့မလဲဆိုတဲ့အကြောင်းကိုတော့မြမရေးလေးလာသုံးသပ်နေတဲ့ဦးအောင်သူငင်းကအခုလိုရှုမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်မြင်ရသလောက်ကပေါ့နော်အိန္ဒိယကသူတို့ရဲ့ကြည့်မြော်မူဝါဒပေါ့နော် look ee ဆိုတဲ့မူဝါဒရှိပါတယ်အထူးသဖြင့်တော့မြမအပါဝင်ကျွန်တော်တို့ဒီအရှိတ်နိုင်ငံတွေနဲ့ပို့ပြီးတော့တိုးဆက်ဆံမယ်ဆိုတဲ့အနေထားပေါ့ဆိုတော့ဒါပေမဲ့လက်တွေ့ကြကြပြောရင်တော့အိန္ဒိယကနှီးတယ်ခင်ဗျဆိုတော့တရုတ်ကပို့ပြီးတော့ခြေသွက်တဲ့သဘောရှိပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့အိန္ဒိယနဲ့ပူးပေါင်းဆောင်ရွက်မှုပိုကောင်းရင်ပိုကောင်းပါတယ် ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီအခုလက်ရှိဒေသတွင်ပထဝီနိုင်ငံရေးရပါတော့အိန္ဒိယကလည်းနိုင်ငံကြီးတစ်ခုဖြစ်တဲ့လျောက်ကျွန်တော်တို့နိုင်ငံအတွက်ကလည်းအရေးပါတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ထင်ပါတယ
်ပထမဦးဆုံးအနေနဲ့ဒေသတွင်းအစည်းအဝေးတွေတက်တဲ့အခါမှာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးနိုင်ချေရှိလဲဒီ BIMSTEC အစည်းအဝေးတွေမှာလေဟုတ
်ဟုတ်ကဲ့ဟို BIMSTEC ကတော့အထူးသဖြင့်အိန္ဒိယဥဆောင်တဲ့ကျွန်တော်တို့ဒေသတွင်းဆိုင်ရာအုပ်စုပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ BIMSTEC ကပြောမယ်ဆိုလို့ရှိရင်အရေးတော့ကြီးပါတယ်နောက်တစ်ခါကျတော့အိန္ဒိယနဲ့အထူးသဖြင့်ကျွန်တော်မြန်မာနိုင်ငံနဲ့ဒီကုံစွေရေးကိစ္စပေါ့နော်နောက်တစ်ခါဒေသတွင်းကျွန်တော်တို့အခြေခံအဆောက်အုံတို့ကုံစွေရေးကိစ္စတွေလည်းအရေးကြီးပါတယ်အထူးသဖြင့်တော့ကျွန်တော်ထင်တာကတော့ကုံစွေရေးကိစ္စတွေလည်းဆွေးနွေးကောင်းဆွေးနွေးနိုင်ပါတယ်အထူးသဖြင့်တော့အိန္ဒိယကကျွန်တော်တို့မြန်မာနိုင်ငံနဲ့ကုံစွေတဲ့အခါမှာဟိုလေးနိုင်ငံမြောက်ပေါ့နော်ကြံတဲ့တရုတ်တို့စင်ကာပူတို့စသဖြင့်ဒါတွေပြီးလို့ရှိရင်အိန္ဒိယကသရုပ်ထမြောက်ကုံစွေမှုအများဆုံးနိုင်ငံမှာဆိုတော့အဲ့တော့အိန္ဒိယမှာကျွန်တော်တို့ဘက်ကဟိုဘာခေါ်မလဲရောင်းတဲ့ဥမာပဲတို့ဘာလို့ကိစ္စတွေရှိသလိုအိန္ဒိယဘက်ကကျွန်တော်တို့ပြန်တင်တဲ့လူသုံးကုန်ပစ္စည်းတွေဆေးပစ္စည်းတွေလည်းရှိပါတယ်ဆိုတော့အဲ့တော့ဒါကိစ္စကလည်းအရေးကြီးတယ်ထင်ပါတယ်ဆိုတော့နောက်တစ်ခုကတော့ဒီအိန္ဒိယနဲ့ကျွန်တော်တို့ရဲ့ဂျာထဲမှာအထူးသဖြင့်တော့ဒီအခြေခံအဆောက်အုံတွေအတွက်ပေါ့နော်အထူးသဖြင့်အိန္ဒိယကလာပြီးတော့ကျွန်တော်တို့ထိုင်းနိုင်ငံကိုဆက်သွယ်မဲ့လမ်းနောက်တစ်ခါကျတော့ကလဒန်မြစ်ဝမ်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းပေါ့ဆိုတော့ဒီအချက်တွေကလည်းကျွန်တော်ထင်တယ်ဟိုဆက်ပြီးတော့ပူးပေါင်းဆောင်ရွက်ရမယ့်အချက်တွေလို့ထင်ပါတယ်
။နောက်နေဆက်နှစ်နိုင်ငံနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးနိုင်ခြေရှိတယ်လို့ခန့်မှန်းတာရှိပါတယ်။ဆိုတော့ဒီအိန္ဒိယမြန်မာနှစ်နိုင်ငံနေဆက်အထူးသဖြင့်ဒီနေဆက်မှာအခြေစိုက်တဲ့ဒီလက်နက်ကိုင်တွေနဲ့ပတ်သက်ပြီးတော့ဘာတွေများဆွေးနွေးဖို့ရှိမယ်လို့ဦးအောင်သူညီမြင်မိပါလဲရှင
်။အထူးသဖြင့်တော့ကာကွယ်ရေးကိစ္စလုံခြုံရေးကိစ္စတွေဆိုရင်တော့အထူးသဖြင့်ဒီတပ်မတော်ဘက်ကခေါင်းဆောင်တွေသူမဟုတ်ရင်လည်းပြည်ထဲရေးသူမဟုတ်ကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနပါသွားရင်တော့ဆွေးနွေးဖို့တော့များပါတယ်။ဆိုတော့ကျွန်တော်ယူဆတာကတော့ရေဘူးရအဖြစ်တော့ကျွန်တော်တို့ဒေသတွင်းဒီမိုကရေစီဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေနောက်တစ်ခါကျတော့ကျွန်တော်တို့မြန်မာနိုင်ငံမှာအိန္ဒိယရဲ့ယင်းနှိမ့်နှံမှုအလားအလာတွေပေါ့နော်ဆိုတော့ဒါတွေပဲဆွေးနွေးလိုက်ဖြစ်လိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာတော့ဒေါ်အောင်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အော်တိုဝါလာ16ရက်နေ့ကနေ19ရက်နေ့အထိအိန္ဒိယနိုင်ငံခီးစဉ်ဖြစ်သွားရောက်တာလည်းဖြစ်ပါတယ်VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအသံလွှင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းကအမြန်ရေရင်နှိမ့်မြုပ်မှုနောက်ဆုံးရသတင်းကိုပြောပြပေးချင်ပါတယ်။သခိုင်းတိုင်းဟ ோம் လင်းကနေမုံရွာမြို့ကိုထွက်ခွာလာတဲ့အောင်စိုးမိုးကျော်အမြန်ရေရင်နှိမ့်မြုပ်ခဲ့တာကြောင့်တဝက်နီးပါးဟာပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီကနေ့အောက်တိုဘာလ16ရက်နေ့မှာတော့အလောင်းတလောင်းထပ်ပြီးတော့တွေ့ရှိတာကလွဲလို့အ мян ရေရင်ကိုလည်းဆယ်ယူနိုင်တာမရှိသေးဘူးလို့သိရပါတယ်ဒီအတွက်ပျောက်ဆုံးသွားသူတွေဟာအသက်ရှင်နိုင်ခြင်းနည်းသွားတဲ့အတွက်မြေကမ်းတစ်လျှောက်မှာတော့အသက်ရှင်သူတွေပြန်ပြီးတွေ့နိုင်မှုအမိသားစုဝင်တွေကစိုးရင်တကြီးလိုက်လံရှာဖွေနေပါတယ်အခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းဟ ோம் မလင်းဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခရီးတဲ့300ထက်မနည်းလိုက်ပါလာတဲ့အ мян ရေရင်ဟာကဏီမြို့နယ်မိချောင်းတွင်ကျေးရွာအနီးမှာနှိမ့်မြုပ်ခဲ့တာကြောင့်ကျေးရွာသားတွေနဲ့နိစ္စယပရိဟိတအဖွဲ့တွေကကယ်ဆယ်ခဲ့ပြီးလူ150ကျော်ပဲအသက်ရှင်ကျန်ခဲ့တာပါ။အောက်တိုဘာလ16ရက်နေ့မှာတော့အလောင်းတလောင်းရှာဖွေတွေ့ရှိတာကလွဲရင်အသက်ရှင်သူတွေကိုထပ်မတွေ့ရဘူးဆိုပြီးကင်းတိုက်တဲ့စေယုံကဒေါက်တာအေးအဝင်းကပြောပါတယ
်။နေရာတလောင်းထားရောက်မယ်ပြောတယ်ရှင်။ခုထိတော့စေယုံကိုရောက်မလာသေးပါဘူးရှင
်။ထပ်ပြီးတော့ရှာတွေ့တဲ့သူတွေရောရှိသေးလားဆရာမ။
မသေးသေးဘူးဆင်အဲရှာဖွေရေးရလဲအခုဟိုကရင်ငုံသမားတွေကိုစောင့်နေတုန်းရမရောက်သေးဘူးသူလမ်းမှာမော်တော်ကပန်ကာချိုးပြတ်တယ်ပါညာလို့ပြောနေတယ်လာတော့ထွက်တော့ထွက်လာနေပြီပေါ့မရောက်လာသေးဘူးဆင်ခိုင်းရင်တော့မဆယ်ရသေးဘူးဆိုတော့အခုလိုပါမြုပ်နေတဲ့အောက်ကိုဟိုကမကြည့်ရသေးတာကမော်တော်ကြီးကိုမဆယ်ရ
ဘူးပေါ့နော်အခုဆိုရင်ဟိုဆင်မပြန်ရှာတွေ့တဲ့လူကဘယ်နှစ်ဦးလောက်ရှိပြီလဲဆင်မ
154ယောက်ပါဆိုတော့
ဟိုဖြစ်လိုက်ကြ
တယ်ဖြစ်လိုက်တော့153ယောက်ပဲဖြစ်ပြီ154တမ်းမှတ်လိုက်ပါဗျာဟုတ်ဟိုကအတိုးလျှော့တော့ရှိနိုင်တယ်ဗျာအဲ့ဒီတို့စည်ရင်းလေးရကြာနည်းနည်းထက်နေတာလေးရှိတယ်အဲ့ဒီမှာတေးဟိုကပေါ့တေးဗီဇာလောင်းတလောင်းကအဲ့ဒီမှာပါသွားရည်ရယ်ဆိုတော့154ဆိုရင်153ယောက်ပဲရှိမှာ
ကြောက်ဆုံးတာဘယ်လောက်လောက်ဖြစ်နိုင်လဲဆရာမ
ကြောက်ဆုံးတာကစည်ရင်းတိကျတော့ကျွန်မကမပြောနိုင်ဘူးရှင်သူတို့ကအဲ့ဒီဟာကားလေးဟိုစထွက်တဲ့ home link gate နောက်ပြီးတော့ကောင်းမြင် gate mall gate ကလေးဝ gate အဲ့ဒီဟာတွေပဲစုံစမ်းမှရမယ်ရှင်သမန်းကြီးကတော့တရားကြော်မယ်လို့ထင်တာပါပဲ
နေရာအလောင်းဘယ်လောက်ဖြစ်သွားပြီလဲဆရာမအလုံးမအလောင်းက
နေရာမလေးရကြီးကအလောင်းက၄လောင်းပါ
ဟုတ်တလောင်းကတော့သူကသွားဟိုဟာယူနေတော့မှာရဲတပ်ဖွဲ့ကနေမြန်မာနိုင်ငံရဲ့တပ်ဖွဲ့ကနေလောင်းကိုသွားယူနေတော့အဲ့ဒါကတော့ဟိုကင်းတိုင်းနဲ့စေးရုံရဲ့အောက်နားလေးမှာဘုံမစင်းဆိုတဲ့ရွာရှိပါတယ်အဲ့ဒီဟာသွားစေးနေလို့သွားယူနေတော့မှာမရောက်လာနေပါဘူးဒါဆိုမနေ့ကထပ်ပြီးတော့ဘုံတော့လူတွေမစင်နိုင်သေးဘူးဟုတ်မရှိသေးပါဘူးရှင်မရှိသေးပါဘူးဆိုတော့ဒီမှာအဲ့ဒီတိုင်းနဲ့စေးရ
ก็ลงมาแต่กับเด็กที่สาวเป็นมาบ้างแล้วสรุปว่าป้อมมาเด็กชิ้นใหญ่เด็กยี่ปอนด์อยู่เลยใช่ไหมบ้างเนี่ยที่มีอะไรเนี่ยเป็นอะไรยี่สิบเจ็ดเนี่ยเราต้องฟังต้องฟังชื่อเลยเพราะเอามาไอ้สัตว์จะรอดได้ยี่หกเจ้าเนี่ยหรือไม่ยาวเนี่ยเพราะยี่หกเจ้าเนี่ยหรือไม่ยาวแล้วดีหรือไม่ยาวแล้วดีอุตส่าห์ก็ตัวมอดอ่ะแค่ชิลูกอ่ะกูอ่ะที่อ่ะพ่อเลี้ยงมอดอ่ะเนี่ยชิ้นใหญ่ทั้งหลายก็ห่อหนึ่งอะไ
ောင်းနေကြက်ညံ့နေတာမျိုးရှိနိုင်အောင်ပါဗောနော
်ဟုတ်ရှိနိုင်ပါတယ်ဆို
တော့အဲ့နယ်ဒီတဝိုင်းမှာဆ iam မရဲ့ဟိုတခြားရွာဒီတရွာမှာရောက်ကိုရောက်ပြီးတော့ဆင်နိုင်တဲ့ဟာမျိုးတွေရောသတင်းကြားမိလားဆ iam မ
ဟုတ်အခုသွားအလောင်းလုံးတောက်ယူရဲဆိုတဲ့ဟာကလည်းအဲ့လိုဟာမျိုးပဲတခြားရအောက်ကိုရောက်သွားတယ်ပေါ့အဲ့ဒီအလောင်းက
ဟုတ်ကဲ့
ရှိနိုင်ပါတယ်
ဒီဟာနဲ့ပတ်သက်ပြီးတော့ဒီကြီးတွေကရောသူဆွေးနွေးတာများရှိလားဒီလိုမျိုးဒီဟာတွေကအဲ့လိုအញ្ញံရင်ရင်ကိစ္စတွေကတခြားနေတဲ့ဒီမှာလည်းခဏခဏဖြစ်တော့လေဒီလိုမတန်တဆ
ဆွေးနွေးကြပါလေမနေ့ကစကိုင်းတိုင်းဒေသကြီးဝင်ချုပ်လာတော့လည်းဒီကြီးတွေရောက်ရရေးယူမယ်ပါညာပြောသွားပါတယ်ဟိုဒုက္ခတွေတွေလည်းတစ်ယောက်ကို2000လုံးနဲ့ဖောက်ပန်တာပေါ့ဒါကတော့ဒီကတည်းကလည်းမလောင်းလို့သွားတာပေါ့ကြီးကြက်ပြီးတော့သူဆွေးဆွေးအရေးယူရမယ်လို့တော့ပြောပါတယ
်ဟိုအခုလောလောဆယ်ပေါ့နော်ဒီမိသားစုဝင်တွေကတော်တော်ဟိုအခု100ကျော်လောက်ပျောက်နေသေးရဲ့ဆိုတော့မိသားစုဝင်တွေကဒီနယ်တဝိုက်မှာအုံအကျက်ဖြစ်နေလားအဲ့လိုမိသားစုတွေပူပန်တော့ကတွေဖြစ်နေကြမှာပေါ့
အဲ့လိုပူပန်တော့ကရောက်ရောက်လူတိုင်းတော့ရောက်မလာနိုင်ဘူးကြဟိုတချို့ရောက်လာတဲ့လူတွေရောက်လာနိုင်တယ်အဲ့ဒါအတွက်ကိုကျွန်မအစီအကြောင်ဆိုပြီးတော့ဘုံကြီးကြောင်တို့ညီကြီးတို့အဲ့လိုဟာလေးတွေသူတို့နေဖို့စားဖို့တော့အဲ့လိုကတော့လမ်းပြီးတော့ချိန်ဆက်ထား
မြမပြန်ကြရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းတွေအရတော့လူ300လောက်လိုက်ပါလာတဲ့ရေရင်နစ်မြုပ်သွားတဲ့အကြောင်းနဲ့အသက်ရှင်လွတ်မြောက်လာတဲ့သူ155ဦးနဲ့အလောင်း၄လောင်းဖြစ်ကြောင်းရေရင်မှာနစ်မြုပ်ပြီးကြံရစ်သူရှိမရှိအတိမပြုတ်နိုင်သေးကြောင်းသတင်းရေးသားထားပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို DVV Democratic မြန်မာအသံရုပ်သံပေါ်မှာပြန်လည်လွှင့်ထုတ်ဖို့ MOU လက်မှတ်ရေးထိုးပွဲအခမ်းအနားကိုရန်ကုန်မြို့ Park Royal Hotel မှာဒီကနေ့ကျင်းပခဲ့ပါတယ်။ VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုမြန်မာပရိသတ်အများစုလွယ်လွယ်ကူကူကြည့်ရှုနိုင်မှုရည်မှန်းတဲ့ရှေ့တိုးလှုပ်ဆောင်ချက်တရက်ဖြစ်တယ်လို့ VOE မြန်မာပိုင်းရဲ့ဌာနမှူးကပြောဆိုခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုသားညွန်ဦးကတင်ဆက်ထားပါတယ်ရှင်။
နေ့စဉ်အယူအထုတ်လွှင့်နေတဲ့ VOE မြန်မာပိုင်းရုပ်ပြင်သံကြားအစီအစဉ်တွေကို VOE ရဲ့ပုံမှန်ထုတ်လွှင့်နေကြဆက်သွယ်ရေးဂျရုလိုင်းတွေအပြင် SkyNet Channel ကနေပြီးတော့ထုတ်လွှင့်ပြသနေတာပါပြီးခဲ့တဲ့ October လ9ရက်နေ့ကစပြီးတော့ DVB ရုပ်သံလိုင်းကားတစ်ဆင့်လဲ VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုဖမ်းယူကြည့်ရှုနိုင်ပါတယ်ဒီအတွက် VOE နဲ့ DVB ကြားအပြန်အလှန်နားလည်မှုသဘောတူညီချက်ကိုဒီကနေ့မှအခမ်းအနားနဲ့လက်မှတ်ထိုးခဲ့ကြတာပါဒလုဆောင်းတာဟာ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုမြန်မာပြည်သက်အများစုထံကိုလွယ်လွယ်ကူကူရောက်ရှိစေဖို့ရည်ရွယ်တာဖြစ်တယ်လို့ VOE မြန်မာပိုင်းဌာနမှူးဦးတောင်လင်ထွန်းကအခမ်းအနားဖွင့်ပွဲမှာပြောသွားပါတယ
်။အမှန်တမ်းအရေးကြီးတာကကျွန်တော်ထုတ်လုပ်နေတာအရာကျွန်တော်ရည်ရွယ်ထားတဲ့ပြည်သက်ပြည်သူတွေရှိဖို့တိတိကျကျတိတိရောက်ရောက်နိုင်ရလားဆိုတဲ့ပြဿနာရှိနေတယ်။အဲ့တော့ဒါကဘာလဲဆိုတော့ဟိုဘာအရေးကြီးသွားလဲဆိုတော့ delivery platform နော်။အဲ့တော့ကျွန်တော်တို့ကဟို American Jazz DC မှာအခြေစိုက်ရယ်ဆိုတော့ဒီကျွန်တော်တို့ထုတ်လုပ်လိုက်တဲ့မိနစ်30ရဲ့အစီအစဉ်တွေကိုမြန်မာပြည်ကိုဂျိုရုဆလောင်းကနေလွှင့်ပေးရတယ်။ဂျိုရုဆလောင်းကလွှင့်ပေးရဆိုပေမဲ့ဗမာပြည်မှာပြည်သူတွေအတိုင်းကကျွန်တော်တို့အရင်တုန်းကဟို short wave ဆိုတော့ climb to radio လေးတွေရှိတယ်လို့ဟိုကြည်ကြည်ပြန့်ပြန့်သုံးနိုင်တဲ့အနေအထားမရှိဘူး။ဒီကိစ္စကိုကျွန်တော်တို့နီလန်းမျိုးစုံနဲ့ကျွန်တော်တို့ဒီထက်ပိုပြီးတော့လူတွေရှိကိုဈေးနဲ့တက်တက်သားသားနဲ့အားလုံးကိုရောက်ရှိအောင်ကျွန်တော်တို့သတင်းတွေဘယ်လိုရောက်အောင်လုပ်အောင်လဲဆိုတဲ့အားလုံးကျွန်တော်မြန်ချန်စီမြန်ကြိုးစားနေကြရပါတယ်။
ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်မှန်ကန်တဲ့သတင်းတွေပေးနိုင်ခဲ့တဲ့ VOE နဲ့ DVB သတင်းဌာနတွေအခုလိုမျိုးပူးပေါင်းဆောင်ရွက်နိုင်တဲ့အပေါ်မှာဝမ်းမြောက်စရာဖြစ်တယ်လို့အခမ်းအနားတက်ရောက်လာတဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ်
ဒီအတန်းထွန်းဌာနတွေကကျွန်တော်တို့နဲ့အလုံးတန်းကိုနှိစက်တဲ့တန်းထွန်းဌာနတွေဖြစ်ပါတယ်ဒီတန်းထွန်းဌာနတွေမှာတာဝန်ယူထမ်းဆောင်နေတဲ့ဒီကိုတွေအားလုံးဟာကျွန်တော်တို့နဲ့အတူ88ဒီမိုကရေစီအရေးတော်ပုံကြီးထဲမှာပါဝင်ခဲ့ကြတယ်ကျွန်တော်တို့ရဲ့ဒီကိုတော်များပဲဖြစ်ပါတယ်ဒါကျွန်တော်တို့ရဲ့တွေးသားရင်းချာဒီလိုပြောလို့ရတယ်ငယ်ဖွဲ့စည်းပြီးဖြစ်ပါတယ်ကျွန်တော်တို့ဒီရုပ်သံတွေဒီမီဒီယာတာဝန်ထမ်းတွေကကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအတွင်းဥပြောင်းရေးဒီမိုကရေစီရရှိရေးလှုပ်ရှားမှုတွေကာလတွေမှာတဆင်တဆိုင်ဒီမိုကရေစီနိုင်ငံတစ်ခုပေါ်ထွန်းရေးအတွက်ပြည်သူလူထုကိုမှန်ကန်တဲ့သတင်းတွေပေးပို့ပေးနိုင်ခဲ့ပါတယ်အခုကြိုးပမ်းဆောင်ရွက်တဲ့ဆောင်ရွက်မှုဟာပြည်သူလူထုကြားကိုပိုပြီးကြဲကြဲပြန့်ပြန့်သိရှိနိုင်ဖို့အတွက်ဖျူရီရုပ်မြင်သံကြားအစီအစဉ်ကိုလူထုကြားကိုထုတ်လွှင့်ပေးဖို့ထပ်မံကြိုးပမ်းဆောင်ရွက်မှုပဲဖြစ်ပါတယ်
ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00 နာရီကနေပြီးတော့9:00 နာရီခွဲအထိ나이ဝက်စာတက်ရိုက်ထုတ်လွှင့်ပေးနေတာပါအစီအစဉ်သစ်မပြောင်းခင်အထိ Asia Set 3 Jewelry ကနေပြီးတော့အချိန်ချင်းပြန်လည်ထုတ်လွှင့်ပါတယ် DVB ရုပ်သံမှာတော့ VOA မြန်မာပိုင်းအစီအစဉ်တွေကိုမနေ့9:00 နာရီခွဲနဲ့ညပိုင်း10:00 နာရီနှစ်ချိန်ထုတ်လွှင့်သွားမှာဖြစ်ပါတယ် VOA American သတင်းဌာနဟာ1942ခုနှစ်ကစပြီးတော့နောက်ဆုံးရကမ္ဘာသတင်းတွေကိုဘာသာစကား40ကျော်နဲ့ထုတ်လွှင့်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Jewelry ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင် VOA ရဲ့အစီအစဉ်တွေကိုည9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာပါနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ခိုင်းဒိုမီတာ24 25 32 51နဲ့ခိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်အိန္ဒိယနိုင်ငံကိုအမြို့မှာကျင်းပမယ်ဘင်္ဂလားပင်လယ်ခွေဒေသတွင်နိုင်ငံများပူးပေါင်းဆောင်ရွက်ရေး BIMSTEC အစည်းအဝေးနောက်ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကတို့ပူးပေါင်းအဖွဲ့ BRICS နဲ့ BIMSTEC ကောင်းဆောင်လေးရဲ့ညီလာခံကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဒီကနေ့တနင်္ဂနွေနေ့မှာအိန္ဒိယနိုင်ငံကိုဆက်ရောက်သွားပြီးဖြစ်ပါတယ်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထိန်းချုပ်ထားတဲ့ Syria နိုင်ငံမြောက်ပိုင်းကမြို့တစ်မြို့ကိုတူရကီတို့ထောက်ပံ့ထားတဲ့ Syria သဘုံတွေကသိမ်းပိုက်လိုက်နိုင်တဲ့နေ့မှာပဲ American နိုင်ငံသားကြီးဝင်ကြီးဟာလည်း6နှစ်အတွင်းကိုရောက်ရှိလာပြီးဖြစ်တဲ့ Syria ပြည်တွင်းစစ်ကိုဘယ်လိုရက်ဆဲနိုင်မလဲဆိုတာကိုဆွေးနွေးဖို့ဒီကနေ့တနင်္ဂနွေနေ့မှာပဲ London မြို့တော်မှာ American ရဲ့ဥရောပမဟာမိတ်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်အီရန်နိုင်ငံဘက်ဂရက်မြို့တော်ကရှီယာမွတ်စလင်တို့ရဲ့ဘာသာရေးပွဲတော်မှာအသေးကံဘုံခွဲသမားတဦးကဖောက်ခွဲတိုက်ခိုက်တာကြောင့်အနည်းဆုံး2ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုမှုမရှိပေမဲ့အလားတူတိုက်ခိုက်မှုတွေကိုတော့ Islamic အစွန်ရောက် IS အဖွဲ့ကလုံဆောင်ခဲ့တာတွေရှိပါတယ်။မနေ့စနေနေ့တုန်းကလည်းဘက်ဂရက်မြို့တော်တွင်ကအခုတိုက်ခိုက်ခံရတဲ့ဘာသာရေးပွဲတော်မှာပဲအသေးကံပုံခွဲတိုက်ခိုက်ခံရတာကြောင့်လူ35ဦးထက်မနည်းသေဆုံးပြီးလူ50ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ပင်လယ်နီတဲကအမေရိကန်စစ်သင်္ဘောတစ်စင်းကိုရေမြေနိုင်ငံကမ်းလွန်ပင်လယ်ပြင်ကနေ Cruise ဒုံးကျည်တွေနဲ့ထပ်ပြီးတိုက်ခိုက်ခံခဲ့ရတယ်လို့အမေရိကန်ထိပ်တန်းရေတပ်ဗိုလ်ချုပ်ကြီးတဦးကပြောဆိုပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitec Zonyet ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.